Welcome to the Voice of America in Burmese.
တော်ရရှိမြတ်သားချမ်းမြေတဲ့မနေ့ကင်းဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ1ရက်နေ့မနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မနေ့6ရက်နေ့ခွန်လိုက်တီတဲ့ December အခု VOA မနေ့ကင်းအစီအစဉ်ကိုကျွန်တော်ညီငယ်ကြီးကတာဝန်ယူတက်ဆက်သွားမှာပါ
။စတင်မာလာဆင်ရည်နေ့တမရာလောင်းထရန့်ရဲ့စကားစစ်ထိုးပွဲမှာမိုက်ခရိုဖုန်းမပိတ်ဘဲတက်ဆက်တဲ့ဖွင့်ထားဖို့ကင်မရာ Harris ဘက်ကတောင်းဆိုလိုက်ပါတယ်။အီရန်နောက်ပိုင်းအမ်ဘာသဲကန်နာရဲခူအောင်းနေတဲ့ IS စစ်သွေးကြွတွေကိုအမေရိကန်နဲ့အီရတ်တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်နေပါတယ်။ဂျပန်ရဲ့ပိုင်နယ်ထဲတရုတ်တင်မောကျူးကျော်လာတဲ့အတွက်ကန့်ကွက်ကြောင်းတရုတ်ကိုတရားဝင်အသိပေးလိုက်ပါတယ
်။အဲ့လိုထိတ်တန့်နိုင်ငံတကာသတင်းတွေအပြီးမှာတော့အိန္ဒိယနဲ့ဆက်ချင်းပြည်ကတဆင့်အများဆက်ဆောင်တွေကိုကူညီနိုင်ခြင်းအကြောင်းသတင်းပေးဖို့ချက်ကိုလည်းနားဆင်ဖို့ရှိပါတယ်။အဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဒုအသံဒီမိုကရေစီလွတ်ခွင်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာနောက်သတင်းတွေကသုတအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်ပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်ကကြီးညာပေးပါအောင်ညာ
။လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့လက်ရှိဒုတိယသမ္မတကာမလာဟဲရစ်ကသူ့ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကိုမိုက်ခရိုဖုန်းကိုတပြိုင်တည်းတည်းတစ်ချိန်လုံးဖွင့်ထားပြီးအပြန်အလှန်ပြောဆိုစကားစစ်ထိုးတာမျိုးလုပ်ဖို့သူ့ရဲ့ X လူမှုကွန်ရက်ကနေစနေနေ့တုန်းကတောင်းဆိုလိုက်ပါတယ်။သမ္မတလောင်းနှုတ်ဦးကလာမယ့်စက်တင်ဘာလ10ရက်နေ့မှာ ABC သတင်းဌာနကပြုလုပ်မဲ့စကားစစ်ထိုးပွဲကိုတက်ရောက်ပြောဆိုဖို့သဘောတူထားပြီးဖြစ်ပါတယ်။ Donald Trump ရဲ့အကြံပေးအဖွဲ့က Donald Trump ကို Kamala Harris နဲ့မိုက်ခရိုဖုန်းကိုနှစ်ဦးစလုံးတပြိုင်တည်းတည်းဖွင့်ထားပြီးစကားစစ်ထိုးပွဲမလုပ်ဖို့အကြံပေးထားပါတယ်သူရဲ့အကြံပေးအဖွဲ့ကတောင်သူ့အပေါ်အယုံကြည်မရှိရင်ပြည်သူတွေကဘယ်လိုယုံနိုင်မလဲလို့ကမလာဟဲရစ်က X လူမှုကွန်ရက်မှာထိုးနဲ့ရေးသားထားပါတယ်ပြီးခဲ့တဲ့ဇွန်လ CNN ကပြုလုပ်တဲ့သမ္မတလောင်း Donald Trump နဲ့သမ္မတ Biden တို့စကားစစ်ထိုးတုန်းကတလက်စီပဲပြောခွင့်ပေးပြီးတဦးပြောနေစဉ်အခြားတဦးရဲ့ mic ကိုပိတ်ထားပါတယ် Donald Trump ကသူ့ mic ကိုပိတ်ထားတာမကြိုက်ပဲတစ်ချိန်လုံးဖွင့်ထားပေးစေချင်တယ်လို့ပြောခဲ့ဘူးပါတယ်အခုစကားစစ်ထိုးပွဲလက်ခံကျင်းပမယ် AVC သတင်းဌာနကို mic ဖွင့်ထားပေးမလားတလက်စီလုံးမလားဆိုတာကိုသိနိုင်ဖို့ writer သတင်းဌာနကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိသေးပါဘူးဂါဇာကမ်းမြောင်ဒေသအလဲပိုင်းနဲ့တောင်ပိုင်းတွေကိုပြီးခဲ့တဲ့စနေနေ့ကအစ္စရေးကလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ49သေဆုံးခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ဂါဇာဒေသမှာပိုလီယိုအကျော်တေရောဂါကာကွယ်ဆေးထုတ်ဖို့စီစဉ်နေချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်နေတာပါကုလသမဂ္ဂကဂါဇာဒေသကကလေးငယ်4,900ကျော်ကိုပိုလီယိုအကျောတေရောဂါကာကွယ်ဆေးထိုးပေးဖို့စီစဉ်နေပါတယ်။အခုလိုကာကွယ်ဆေးထိုးနိုင်ဖို့အတွက်နေ့ကိုတနေ့ကို7:00အနည်းဆုံးအပြစ်ခတ်ရထားပေးဖို့နှစ်ပတ်စလုံးကသဘောတူထားပြီးဖြစ်ပါတယ်။ဂါဇာကျန်းမာရေးဒူဝင်ဂျီယူဆက်အဘူအဲရှိဒ်ကတော့လုံးဝအပြစ်ရထားမှသာဒီကာကွယ်ဆေးထိုးတဲ့အစီအမံကိန်းအောင်မြင်နိုင်မယ်လို့ပြောဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်အောင်ဝိုင်းဝန်းကူညီပေးဖို့မြစ်တာရက်ခံပါတယ်သူကမြစ်တာရက်ခံပါတယ်ဂါဇာဒေသမှာလူပေါင်းနှစ်တက်သမ3,000ဟာအိုးမဲ့အိမ်မဲ့ဖြစ်နေပြီးအငတ်ပေးကြုံနိုင်တယ်လို့ကုလသမဂ္ဂကတော့သတိပေးထားပါတယ်အမေရိကန်တပ်ဖွဲ့တွေနဲ့အီရတ်တပ်ဖွဲ့တွေပူးပေါင်းပြီးအီရတ်နိုင်ငံအနောက်ပိုင်းအမ်ဘာသဲကန္တရာထဲမှာရှိတဲ့ IS Islamic စစ်သွေးကြောလို့ယူဆရသူတွေကိုတိုက်ခိုက်ရမှာ15ဦးသေဆုံးပြီးအမေရိကန်တပ်ဖွဲ့ဝင်9ဦးဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့တုန်းကထုတ်ပေါ်ပြောဆိုပါတယ်။ကြာတာပရင်းနေ့ကဝင်ရောက်စီးနေတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်သွေးကြတွေခိုးအောင်နေတဲ့အဆောက်အဦတွေကိုလေကြောင်းကလည်းတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။သေဆုံးသူတွေထဲမှာအရေးပါတဲ့ ISIS ခေါင်းဆောင်တွေလည်းပါဝင်တယ်လို့အီရတ်စစ်တပ်ကထုတ်ပြန်ပါတယ်။ကြေညာချက်မှာဖော်ပြထားပါတယ်။ဒီစစ်စင်ရေးဟာ ISIS ခေါင်းဆောင်တွေကိုအဓိကပြစ်မှတ်ထားတာဖြစ်ပြီးဒေသရင်းအမေရိကန်နဲ့မဟာမိတ်တွေအပါအဝင်အမေရိကန်နိုင်ငံသားတွေနဲ့ဒေတာအတွင်းပြည်သူတွေကိုတိုက်ခိုက်တာတွေမလုပ်နိုင်အောင်ရည်ရွယ်တာဖြစ်တယ်လို့အမေရိကန်စစ်တပ်ကထုတ်ပြန်ပါတယ်။သူတို့ရဲ့စခန်းတောက်တွေလက်နက်ခဲယမ်းတွေနဲ့ထောက်ပို့ပစ္စည်းတွေကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့အီရတ်စစ်တပ်ကတော့ထုတ်ပြန်ထားပါတယ်။
မနေ့ကင်းစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတရားထုတ်လွှင့်ပေးနေပါလို့ရှင
်တနင်္ဂနွေနေ့မနေ့ဖက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်စကားစတက်တင်တဲ့ဒေါ်လာရေးတက်တွေတိုက်ပွဲဖြစ်ပွားနေတဲ့တနင်္ဂနွေတိုင်းကော့တောင်းမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့မာယန်အုပ်စုကရှမ်းကိုရွာခမောက်ငယ်ကျေးရွာနဲ့ချောင်းဝရွာဘက်မှာရှိတဲ့နေအိမ်တွေကိုစကားစတက်တွေကမိရှုဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ချောင်းဝရွာအနီးအရသား၅ဦးကိုလည်းစစ်ကောင်စီကဩဂုတ်လ29ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်ဒေသခံတဦးက VOA ကိုအခုလိုပြောပြပါဗျာ
သူကအရာမျိုးတွေနဲ့သူ24ရက်နေ့ကတည်းကဒီခမောက်ငယ်ရွာကိုဖြတ်ဖို့လယ်မီကင်းလက်တာဒီဘလချွေးတက်စီတာလေးဒီဟာလေးသူကလုပ်နေတာပဲဒီ29ရက်နေ့ကျောင်းမှာပဲသူတို့ကချောင်းဝရွာဒီရွာနောက်မှာပဲဘုဒီအဲဒီမီရှုလိုက်တဲ့ဟာလေးအရာသားတွေကိုဖမ်းဆီးတဲ့ဆက်ဖို့ဆိုတဲ့
ဇူလိုင်လ18ရက်နေ့တုန်းကလည်းမာယန်အုပ်စုမှစကားစတက်တွေကမီးရှို့ခဲ့လို့နေအိမ်15လုံးမီးလောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။အေဂျန်တာရွာစာတင်ကျောင်းမှာရှိတဲ့စစ်ကောင်စီတပ်တွေကိုတော့ကော်တူးလီအာမေကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူမီးသွေးဖုတ်တဲ့လူငယ်5ဦးကအသက်30ဝန်းကျင်ရှိပြီးသူတို့ကို PDF ကာဗွယ်ရေးတပ်ဖွဲ့ဝင်တွေလို့ဆွဆွဲပြီးဖမ်းခဲ့တာလို့ဆိုပါတယ်။ကော်တောင်းဒေသတွင်းစစ်ကောင်စီကအတင်းအဓမ္မစစ်သားစုဆောင်တာတွေလည်းလှုပ်ဆောင်နေပါတယ်။စနေနေ့မနက်အစောပိုင်းကတရုတ်စူးစမ်းရှာဖွေရေးသင်္ဘောတစ်စင်းဂျပန်ရေပိုင်နယ်ထက်ကိုကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်ဂျပန်အစိုးရကဂျပန်ဆိုင်ရာတရုတ်တန်အမတ်ကြီးကနေတဆင့်တရုတ်အစိုးရထံကန့်ကွက်ခဲ့ပါတယ်တရုတ်သင်္ဘောတွေဟာဂျပန်နိုင်ငံအနောက်ပိုင်းမှာရှိတဲ့ကာဂိုရှိမကျွန်းစုအနီးဝင်ရောက်ရပ်တန့်ခဲ့တာဖြစ်တဲ့အတွက်စိုးရိမ်မိကြောင်းပြောခဲ့တယ်လို့ဂျပန်နိုင်ငံသားဝင်ကြီးဌာနကဆိုပါတယ်တရုတ်သင်္ဘောဟာမနေ့6နာရီလောက်မှာဝင်ရောက်ရန်နာခဲ့ပြီးမနေ့7နာရီလောက်မှာပြန်လည်ထွက်ခွာသွားတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီကျူးကျော်ဝင်ရောက်လာတဲ့တရုတ်သင်္ဘောတွေကိုဂျပန်ရေတပ်သင်္ဘောနဲ့တိုက်လေယာဉ်တွေကလည်းစောင့်ကြပ်ကြည့်ရှုနေခဲ့တယ်လို့ဆိုပါတယ်။တရုတ်ကမကြသေးမီကာလအတွင်းဂျပန်ရဲ့ရေနဲ့လေပိုင်နက်တွေအတွင်းမှာဂယုမစိုက်တဲ့လုပ်ရတဲ့ကျူးကျော်ဝင်ရောက်တာတွေတိုးလှုပ်လာသလိုတရုတ်နဲ့ရုရှားလေတပ်ပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတာကြောင့်လည်းဂျပန်ကာကွယ်ရေးတာဝန်ရှိသူတွေစိုးရိမ်မခင်ဖြစ်နေပါတယ်။ပြီးခဲ့တဲ့တနင်္လာနေ့26ရက်နေ့တို့ကလည်းတရုတ်စစ်ဖက်လေရင်ဒဇင်ဂျပန်အနောက်ပိုင်းလေပိုင်နယ်ထက်ကိုကျူးကျော်ဝင်ရောက်ခဲ့ပါတယ်။ဩဂုတ်လထဲမှာမက္ကဆီကိုနယ်စပ်ကနေအမေရိကန်ပြည်ထောင်စုအတွင်တရားမဝင်ဝင်ရောက်သူအရေးအတွက်ဟာပြီးခဲ့တဲ့ဇူလိုင်လထက်များနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။ဩဂုတ်လ29ရက်နေ့အထိဖမ်းဆီးမိသူပေါင်း 9,400 ရှိပြီးလောက်ကုံရဲ့ဩဂုတ်လ31ရက်စနေနေ့မှာဆိုရင်တော့ 9,800 အထိရောက်လိမ့်မယ်လို့အမည်မဖော်လိုတဲ့အမေရိကန်အကောက်အခွန်နဲ့နေဆက်လုံခြုံရေးအရာရှိနှစ်ဦးက AB သတင်းဌာနကိုပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကဖမ်းဆီးမိခဲ့သူအရေအတွက်ဟာ 96,400 ရှိခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ဒီဇင်ဘာလတဲတုန်းကတော့မက္ကဆီကိုနေဆက်မှာဖမ်းမိခဲ့တဲ့တရားမဝင်ဝင်ရောက်သူအရေအတွက်ဟာစံချိန်တင်မြင့်တက်ခဲ့ပြီး 25,000 အထိရှိခဲ့ပါတယ်။မက္ကဆီကိုဘက်ကနေဆက်လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ခဲ့တာကြောင့်အခုလိုကြဆင်းသွားတာအပေါ်အမေရိကန်အရာရှိတွေကတော့ကြီးကြီးပြောဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လတည်းတုန်းကနေဆက်တရားမဝင်ဖြတ်ကျော်ပြီးခလုံးဝင့်ရှောက်ထားသူတွေကိစ္စဆောင်ရွက်ပေးတာကိုသမရဘိုင်ဒန်အစိုးရကခိတ္တရဆိုင်ထားခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လအကုန်အထိအွန်လိုင်းကနေခလုံးဝင့်အတွက်တရားဝင်ရှောက်ထားပြီးဝင်ရောက်လာသူ 9,500 ကျော်အထိရှိခဲ့ပါတယ်
တနင်္ဂနွေမနေ့ကင်းသတင်းတွေကိုကိုစောမူကျော်ကြီးညာပေးခဲ့တာပါဗျာအခုတော့သတင်းပေးပုတ်ချက်တစ်ပုဒ်နဲ့ဆက်ပါမယ်အမေရိကန်နေနဲ့အင်အားကြီးတရုတ်နိုင်ငံနဲ့မြန်မာအရေးထက်သွင်းဆွေးနွေးလာနေတဲ့ချိန်မှာပဲနောက်ထပ်အိန္ဒိချင်းအင်အားကြီးတနင်္ဂနွေဖြစ်တဲ့အိန္ဒိယနဲ့လည်းမြန်မာအရေးဆွေးနွေးဖို့မြန်မာအရေးလှုပ်ရှားသူတွေကလိုလားနေကြပါတယ်မြန်မာနိုင်ငံအလဲပိုင်းမှာ 1.2 သန်းကျော်နဲ့အများဆုံးဖြစ်လာနေတဲ့ဆစ်ဆောင်ပြည်သူတွေစီအကူအညီတွေရောက်ရှိနိုင်ရေးမှာအိန္ဒိယကအကူအညီပေးဖို့တိုက်တွန်းဆွေးနွေးစေချင်တာဖြစ်ပါတယ်ဖြစ်လာနိုင်တဲ့အလားအလာကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင
်ဗျ။ဩဂတ်လနောက်ဆုံးဖတ်တဲ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့မှတ်တမ်းတွေအရစကိုင်းတိုင်းထဲမှာပြည်တွင်းနေရဆွန့်ခွာသူအရေးတက်က 1.2 သန်းကျော်နဲ့တနင်္ဂနွေလုံးမှာအများဆုံးဖြစ်နေတာပါ။အကူအညီလိုအပ်နေသူတွေကလည်း 2 သန်းကျော်ထိရှိနေပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းထဲမှာနေရဆွန့်ခွာထွက်ပြေးနေရသူတွေအခုလိုပိုးတိုးလာနေချိန်မှာသူတို့တွေအကူအညီတွေကိုအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကနေနေဆက်ဖြတ်ကျော်ပြီးချင်းပြည်နယ်ကတဆင့်ပေးနိုင်မှုမြန်မာအရေးလှုပ်ရှားသူတွေကလိုလားနေကြတာပါမြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေတဲ့အလဲပိုင်းဒေသဟာတခြားတိုင်းရင်းသားဒေသတွေလိုထိုင်းနယ်စပ်ကတဆင့်အကူအညီတွေပေးဖို့မလွယ်ကူလို့ တိုင်းသားတလိုင်းတက်တွေအများစုစုံမိုးထားပြီးဖြစ်တဲ့ချင်းပြည်ဘက်ကဖြတ်ပြီးအကူအညီတွေပေးဖို့ရယူနိုင်မှုစဉ်းစားရတာလို့မြမမူဝါဒရေးရာအင်စတီကျူကဦးဇော်တူးဆိုင်က VOA ကိုပြောပါတယ
်ဒီဘာမာအက်ထဲမှာသူတို့ဒီဘတ်ဂျက် item တွေ၃လေးခုရှိရလေအဲ့ထဲမှာတန်း90 US dollar တန်း90လောက်ကဒီအိန္ဒိယနဲ့ထိုင်းကနေ cross border တဆင်သွားရမယ်ဆိုတာရှိရအောင်ထက်ကကြည့်မယ်ဆိုချမ်းဒီကရင်ဒီကရင်မွန်ဒေတာတွေမှာဆိုရင်တခုဖြစ်လိုက်တိုင်းဟိုနိုင်ငံတကာနဲ့ဆက်နွယ်နေတဲ့ NGO တွေရလား Civil Society ရလားအကောင်းအောင်လူလူချင်းကနေဖွဲ့စည်းကူညီနိုင်တယ်ပေါ့ဗျာအဲ့ဘက်ကဟိုနိုင်ငံတကာလည်းရောက်နိုင်တယ်နော်ဆိုတော့အိန္ဒိယဒီအညာနဲ့ထိစပ်နေအိန္ဒိယပေါ့ဗျာ
အခုလက်တလုံးမှာအိန္ဒိယမစ္စရန်ပြည်နယ်မြန်မာနယ်စပ်ထိကွင်းစင်လေ့လာခဲ့တဲ့မယ်လန်ပြည်နယ်ချင်းလူမျိုးများအဖွဲ့ဗုဒ္ဓဖွဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားသူလည်းဖြစ်တဲ့မြမအေးစိတ်ဝင်စားသူတိခါတို့ရဆရာ Tin Siemens ကလည်းနေဆက်တစ်ချောက်ကဆစ်ရှောင်းပြည်သူတွေဟာကျမကြီးပညာရေးအခြေခံလိုအပ်ချက်တွေတော့မပြည့်မစုံဖြစ်နေတယ်လို့သူမျက်မြင်ကိုတွေ့ကြုံခဲ့ရတာကိုအခုလိုပြောပါတယ
် And my first impression is that it's a very challenging situation you know
သူတို့ကိုတွေ့ချိန်မှာကျွန်တော်စိတ်ထဲပထမဆုံးခံစားမိတာကတော့သူတို့အရန်ကိုခက်ခဲတဲ့အခြေအနေတစ်ခုကိုရင်ဆိုင်နေရတယ်ဆိုတော့ပါလောက်ကန်ရှောက်ဖွေဖို့ဆိုတော့ကလည်းမဖြစ်နိုင်တော့ပါပဲသူတို့လုံနိုင်တာလေးတွေအကောင်းဆုံးလုပ်ကြပါတယ်ဒါပေမဲ့မတည်ုံတမဲအသက်ရှင်ရပ်တည်ဖို့ပဲဖြစ်နေပါတယ်ရန်ကိုခက်ခဲကြပါ
it's very difficult
ဒါပေမဲ့နေဆက်ဖြစ်ကြအကူအညီတွေတကယ်ဖြစ်လာနိုင်မို့ American အစိုးရနဲ့ India ဗဟုအစိုးရကြားပိုပြီးထိထိရောက်ရောက်ဆက်သွယ်စကားပြောကြဖို့လိုတယ်လို့ Tim Siemens ကထောက်ပြပါတယ် India နိုင်ငံအခြေစိုက် India for Myanmar အဖွဲ့က Slain Dhoka ကတော့နိုင်ငံတကာမှာလည်း India ရဲ့အရွေးတွေအလုံးက Democracy စံတမ်းမှုပေါ်အခြေခံတာမဟုတ်ဖဲနဲ့သူ့ရဲ့နိုင်ငံအကျိုးစီးပွားကိုပဲအခြေခံတာဖြစ်နေလို့မြမအရေးမှာလဲအမေရိကန်ရဲ့အိန္ဒိယပေါ်တိုက်တွန်းချက်တွေရှိရင်တော့တက်ရောက်မှုနည်းနေနိုင်တယ်လို့ရှုမြင်ပါတယ
်မြမအရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ပြောဆိုချက်ကအရင်ချစ်တက်ရောက်မှုရှိတယ်လို့ကျွန်တော်ထင်တယ်ဒီအိန္ဒိယရဲ့လက်ရှိရည်တည်ချက်ကိုပြောင်းလဲစေနိုင်တာကကျွန်တော်အမြင်ပါတော့တော်လာရှိအင်အားစုတွေရဲ့ဟိုဒါ NGO တို့ဟာမျိုးနဲ့ EAO တို့ဟာမျိုးတွေရဲ့ချင်းကမှုကပါလက်တွေ့အကြဆုံးလို့ပြောပါမ
ယ် NGO နဲ့တိုင်းသားအဖွဲ့လို့တိုက်ခိုင်အင်အားစုတွေဘက်ကအိန္ဒိယမျှော်လင့်ထားတဲ့အဖြေထွက်မလာသေးသေးမြမရေးမှာတွန့်ဆုံနေဦးမယ်လို့လဲသူကသုံးသပ်ထားပါတယ်အခုတော့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ဒုအသံအစီအစဉ်နဲ့ဆက်ပါမယ်လက်နက်ကင်တွေဦးတော်လိုက်ရေးအတွင်းကိုခန္ဓာအစိပ်ပိုင်းဆုံးရှုံးခဲ့ရသူတွေအတွက်ရေရှည်ထောက်ပံ့မှုလိုအပ်နေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ်
ကဲဒီနိုင်နေဆိုတော့တွေ့တော့ရှိရပေါ့နော်ဒါပေမဲ့ခုလိုဖြစ်မယ်လို့တော့တစ်ခါမှမတွေ့ထားဘူ
းဒီအချိန်လေးကနည်းနည်းကျော်တုံးနေခါလာမှာခိခိုက်ဖြစ်သွားတဲ့ကလေးတွေကလည်းမနေဘူးဆိုတော့သူတို့အတွက်ကိုတော့ခိုင်မာတဲ့မူဝါဒနဲ့အချိန်လေးတခုတော့ရှိဖြစ်နေလို့မြင်တယ
်ဆရာနာတိမ်ပြီးကလေးကတိုက်ပွဲတွေကြောင့်နှစ်ဖက်စလုံးမှာတေဆုံးသူဒါမှမဟုတ်ခိခိုက်ဒဏ်ရာရရှိသူဘယ်လောက်ရှိသလဲဆိုတာတိကျတဲ့အချက်လက်မရှိနိုင်ပါဘူးဒါပေမဲ့စစ်တပ်ကတိုက်ပွဲတွင်မတန်ဆွမ်းဖြစ်သွားသူတွေအတွက်ထောက်ပံ့ရေးစနစ်တွေရေးဆွဲထားတာရှိပါတယ်။တော်လှန်ရေးတပ်ဖွဲ့ဝင်တွေဘက်မှရောဘလို့အကူအညီတွေရှိနေပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။စောင့်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။လနကိုင်းတည်နိုင်တယ်ဆိုတော့တွေ့တော့ရှိရပေါ့နော်။ဒါပေမဲ့ခုလိုဖြစ်မယ်လို့တော့တစ်ခါမှမတွေ့ထားဘူး။ခုကတော့မျော်လင့်တဲ့ကိစ္စတစ်ခုဖြစ်သွားတာပေါ့
။အသက်24နှစ်အရွယ်ကိုထက်ကအနာသိန်းစကောင်စီကိုတော်လန်တိုက်ခိုက်ဖို့အတွက်လက်နက်ကင်တပ်ဖွဲ့တွေကိုဝင်ရောက်ခဲ့တဲ့သူပါသူကလက်နက်ကင်တပ်ဖွဲ့တွေကိုဝင်ထားတဲ့တခြားရဲဘော်တွေလိုပဲစကောင်စီကိုတော်လှန်ရင်အသေးခံဖို့အထိစိတ်ကိုပြင်ဆင်ထားတဲ့သူတယောက်ပါဒါပေမဲ့ထိခိုက်ဒဏ်ရာရပြီးမတန်ဆွမ်းဖြစ်ရတဲ့အခြေအနေကိုတော့သူမတွေးထားခဲ့ပါဘူး2021ခုနှစ်ဖေဖော်ဝါရီလဆရာနာတင်းချိန်မှာကိုထက်ကမန္တလေးမြို့ចောင်းသားတမကကအဖွဲ့ဝင်ចောင်းသားတဦးပါသူကဆရာနာတင်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ပါတယ်ဒ ဒါပေမဲ့ဆန္ဒပြပွဲတစ်ခုမှာစစ်တပ်ရဲ့ပြစ်ခတ်ဖြိုခွင်းတာကိုကြုံရပြီးတဲ့နောက်မှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုဝင်မှုသူဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။2022ခုနှစ်ဧပြီလမှာတော့ကရင်ပြည်နယ်မှာမြန်မာစစ်တပ်နဲ့တိုက်တဲ့ပြင်းထန်တဲ့တိုက်ပွဲမှာကိုထက်လည်းပါဝင်တိုက်ပွဲဝင်ခဲ့ပါတယ်။
ဆောင်ဖြစ်တဲ့နေရာအဲ့နေရာစစ်တပ်ကစစ်ကြောင်းထိုးလာတယ်ပေါ့နော်။အဲလိုစစ်ကြောင်းထိုးလာတယ်ဆိုတော့ရှေ့ကိုထွက်ပြီးပြန်ကာရတယ်။အချိန်မှာရန်သူဘက်ကလက်နက်ကြီးလက်နက်ငယ်ပြစ်တော့တော်တော်အပြင်းအောင်လုံးဝထွက်လို့မရဘူး။ကျင်းထဲမှာနေရတယ်။အဲအဲကျင်းထဲမှာတွားရင်းလာရင်လည်းနည်းမိတယ်ပေါ့နော်
။ကိုထက်တရာဒဏ်ရာရရပြီးခြင်းမှာတေချာစေကူတာမှုချက်ချင်းမခံယူနိုင်ခဲ့တာကြောင့်ငရဲတမျှခံစားရတဲ့နာကျင်မှုတွေကိုတညာလုံးတောက်ခံကြော်ဖြတ်ခဲ့ရပြီးနောက်မှာသူ့ခြေထောက်ကိုဖျက်ရမှုအခြေအနေဖြစ်လာခဲ့ပါတယ်။ခြေထောက်ဖျက်ခဲ့ရပြီးတဲ့နောက်အနာပိုးဝင်ခဲ့တာကြောင့်မဲဆောက်မှာပဲကုသမှုဆက်ပြီးခံယူခဲ့ရပါတယ်။ဒါပေမဲ့လည်းခွဲစိတ်ထားတဲ့နောက်ဆက်တွဲပြဿနာတွေဖြစ်လာတာကြောင့်ခြေထောက်ကိုနောက်ထပ်တစ်ကြိမ်ထပ်ပြီးဖျက်ဖို့လိုအပ်လာပါတယ်။လက်ရှိအချိန်မှာကိုထက်ကမဲဆောက်မှာရှိတဲ့ဆန်ရှိုင်းကဲစင်တာမှာနေထိုင်နေပါတယ်တိုက်ပွဲပြည်ပခါတွေကနိုင်ငံအနှံ့မှာပူပြီးပြင်းထန်လာနေပါတယ်အာနာသိမ့်ပြီးကလေးကအခုဆိုရင်မြန်မာနိုင်ငံတဝမ်းမှာတိုက်ပွဲပေါင်း 18,000 ကျော်ဖြစ်ခဲ့ပြီးဒါဟာမြို့နယ်ပေါင်းအလုံးရဲ့80ရာခိုင်နှုန်းလောက်ကိုတက်ရောက်နေတာဖြစ်တယ်လို့ ISP မြန်မာရဲ့စစ်တမ်းတွေကဆိုထားပါဗျ။ပါပဲ
၊ဆောင်းပဲ။ဘောပဲ။ခွဲဆုပ်ခွဲဆုပ်လူခွဲဆုပ
်ရှောင်းလွဲလို့မရတဲ့စစ်ပွဲအကျိုးဆက်အဖြစ်အရက်သားတွေရောစစ်တပ်နဲ့တော်လန်ရေးဘက်ကနှစ်ဖက်လုံးကတက်ဖွဲ့ဝင်နေပါထိခိုက်တင်ရန်ရပြီးမတန်ဆွမ်းဖြစ်လာသူပိုပြီးများလာပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတော်လှန်ရေးဘက်ကအရေးအတွက်ဘလောက်ရှိနေလဲဆိုတာကိုဒုအတန်ကမေးမြန်းခဲ့ပေမဲ့အဖြေမပေးခဲ့ပါဘူး။ဒါပေမဲ့လည်းအခုလိုမျိုးမတန်ဆွမ်းတော်လှန်ရေးသမားတွေကိုဘလို့ကူညီပံ့ပိုးမှုတွေပေးနေတာရရှိနေလဲဆိုတဲ့မေးခွန်းတွေရှိပါတယ်။တိုက်ပွဲမှာဒဏ်ရာရပြီဆိုရင်ကနဦးစေကူတာမှုကို NUG ကတဆင့်ရရှိပေမဲ့လည်းအမြဲတမ်းတော့မဖြစ်နိုင်သလိုအမြဲတမ်းလိုလိုလေလုံလောက်တဲ့စေကူတာမှုမရရှိကြပါဘူးအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝင်ဦးမမောင်ဆွေကတော့ဒုအတန်းရဲ့မေးမြန်းချက်ကိုစာနဲ့သာဖြေကြားခဲ့ပါတယ်သူကတော့တိုက်ပွဲမှာဒဏ်ရာရပြီဆိုရင်အရင်ဦးဆုံးသက်ဆိုင်ရာတရင်ကနေကာကွယ်ရေးဝန်ကြီးဌာနအောက်ကစီးရုံစည်းကမ်းတွေကိုလွှဲပြောင်းကုသပေးတယ်လို့ဆိုပါတယ်။ကိုလက်အင်ကဆုံရှုံပြီးမတန်ဆွမ်းဖြစ်ကြသူတွေကိုတော့ခြေလက်အတူတက်ပေးနိုင်မှုအတွက်အကျိုးအမြတ်မယူတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးနောက်ထပ်ပံ့ပိုးမှုတွေဆောင်ရွက်ပေးနေတာတွေရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဒီလိုမျိုးပြင်းထန်တဲ့ဒဏ်ရာတွေကနေပြန်လဲကောင်းမွန်လာဖို့နဲ့မတန်ဆွမ်းမှုတွေနဲ့နေသားတကျဖြစ်လာအောင်နေဖို့ဆိုတာအချိန်အကြာကြီးယူရပါတယ်ကိုကြီးကန်းကတော့လွန်ခဲ့တဲ့၃နှစ်ကပောက်ကွဲမှုတစ်ခုမှာသူ့ခြေထောက်တစ်ချောင်းရောသူ့ရဲ့ညီကိုရောဆုံးရှုံးခဲ့ရသူပါသူကတော့ရရှိတဲ့ထောက်ပံ့မှုတွေကလာအနေငယ်ကြတဲ့အခါမှာတဖြည်းဖြည်းနဲ့ယောနေသွားတယ်လို့ဆိုပါတယ်
။ဆက်တာချင်းကျွန်တော်တို့ဒဏ်ရာရတယ်ထိခိုက်တဲ့အချိန်မှာလူတွေအားလုံးဒီဂျူးဆိုင်ကြတယ်အဆင်ပြေအောင်လို့ကြိုးစားပေးကြတယ်ပေါ့ဒါပေမဲ့အချိန်တစ်ခုကာလအပိုင်းခြားတစ်ခုရောက်ဥမာ3လဖြစ်စီ6လဖြစ်စီ1နှစ်ဖြစ်စီကာလအပိုင်းခြားတစ်ခုရောက်တဲ့အချိန်မှာနောက်ရဲဘော်တွေဆက်တိုးလာတဲ့အတွက်သူတို့ဦးစားပေးရကျွန်တော်တို့ကနည်းနည်းတက်တောင့်တတာဖြစ်သွားပြီးအဆင်ပြေသွားပြီလို့ယူဆလိုက်တဲ့အခါမှာဒီတဲ့ပိုအရေးကြီးတဲ့လူတွေကိုဦးစားပေးရတာအဲ့ချိန်မှာအခက်အခဲတွေကတော့အများကြီးရှိကြမှာပဲပြီးရင်ကျွန်တော်တို့ရဲ့ကျန်းမာရေးစီပိုကောင်းလာတာအထက်ပိုဆိုးလာဖို့ပဲရှိရပေါ့နော
်မတန်ဆွမ်းသူတွေအတွက်ရေရှည်ထောက်ပံ့ပေးနိုင်မယ်ငွေကြေးအထောက်ပံ့နေလေလိုအပ်လာနိုင်ပါတယ်သူတို့တွေအနေနဲ့အမြဲတမ်းအလုပ်လုပ်နိုင်ကြမှာမဟုတ်တလို့အလုံလျှောက်တဲ့အခါမှာလေခွဲခြားဆက်ဆံခံရနိုင်ပါတယ်။ မြန်မာစစ်တပ်မှာတော့စစ်မှုရွှန်းဟောင်းတွေအနေနဲ့မတန့်ဆွမ်းမှုထောက်ပံ့ခြင်းပင်စင်နဲ့တခါတလေမှအိမ်ယာအခမဲ့နေထိုင်ခွင့်ရရှိကြပါတယ်ဆန်ရှိုင်းဆောက်ရှောက်ရေးစင်တာကတော့မဲဆောက်မှာတိုက်ပွဲဝင်ရဲဘော်တွေကိုအဓိကပြုစုဆောက်ရှောက်ပေးနေတဲ့စင်တာဖြစ်ပါတယ်စင်တာတည်ထောင်သူမန်နေဂျီလင်းကတော့ဒီစင်တာမှာစေကူတမှုနဲ့နေစရာနေရာပေးတာအပြင်နှစ်သိမ့်ဆွေးနွေးပေးတာတွေအသက်မွေးဝမ်းကြောင်းဆိုင်ရာသင်တန်းတွေပါလှူဆောင်ပံ့ပိုးပေးနေတယ်လို့ဆိုပါတယ်သူမကတော့ NUG အနေနဲ့မတန်ဆွမ်းရဲဘော်တွေကိုရည်ရှိဆောက်ရှောက်မှုပေးဖို့လိုတယ်လို့ပြောပါတယ်
။အနော်လက်လန်းမီတလောက်ကတော့သူတို့လည်းဒီဟာနဲ့ပတ်သက်ပြီးတော့စူးစမ်းနေကြတယ်။တစ်ဖက်မှာသူတို့ဒီပြန်လေတိုက်ခိုက်ရေးအပိုင်းကိုအားဆိုင်နေရတဲ့အခြေအနေတွေရှိတော့လည်းပဲဟိုတိရတလောက်တော့စူးစမ်းနေရလို့တော့သိရပါတယ်။အကြံပြုချင်တာကတော့ဒီအခြေအနေမှာစူးစမ်းတာထက်တော့အကောင့်ဖြစ်ပေါ်တင်နေပြီလို့မြင်တာပေါ့နော်။ဒီအခြေအနေတွေကနှစ်နှစ်ကျော်သုံးနှစ်ကာလမှာခိခိုက်ဖြစ်သွားတဲ့ကလေးတွေကလည်းမနေဘူးဆိုတော့သူတို့အတွက်ကတော့ခိုင်မာတဲ့မူဝါဒနဲ့အခြေအနေတခုတော့ရှိတည်နေလို့မြင်တယ
်။ကိုကြီးကန်းကတော့သူ့ရဲ့အနာဂတ်ကိုသူ့ဟာသူဖန်တီးခဲ့ပါတယ်။သူနေထိုင်ရာမဲဆောက်မြို့ဟာအာနာသိမ့်ပြီးကလေးကထွက်ပြေးတိမ်းရှောင်လာရတဲ့သူတွေအများဆုံးလာရောက်နေထိုင်ကြပြီးတော့အလုတ်ကန်အခွင်လန်းတွေအတွက်အပြိုင်ဆိုင်တွေလည်းများပါတယ်။ကိုကြီးကန်းကတော့အခုဆိုရင်ကင်မရာရိုက်ကူးရေးသမားအဖြစ်အလုပ်လုပ်နေပြီးခြေထောက်အတုတက်ပြီးတော့မဲဆောက်မျိုးမှာသွာလာနေတာဖြစ်ပါတယ်။ကိုကြီးကန်းကိုကုညီရိုင်းပင်းစိတ်ရှိတာကြောင့်သူ့ပတ်ဝန်းကျင်မှာလူသိများသူပါ။သူ့လိုပဲမတန်ဆွမ်းမှုကိုရင်ဆိုင်နေရတဲ့တခြားသူတွေအတွက်သူ့အနေနဲ့အကြံပြုလိုတာတွေလည်းရှိပါတယ်
။ကျွန်တော်အနေနဲ့ကကိုယ့်ကိုတသက်လုံးလူမမာလို့အင်းအားနေသူတွေလို့ကျွန်တော်နေလို့မရဘူး။ကျွန်တော်ဒီတော်လန်ရေးလုပ်ခဲ့တယ်။တော်လန်ရေးဆိုတာဒီစစစ်ကောင်စီကိုတော်လန့်လာပဲတော်လန့်ရေးရမဟုတ်ဘူးပေါ့နော်တော်လန့်ရေးဆိုတော့အာ revolution မှာဆိုလို့ရှိရင်လေကိုယ့်ရဲ့အတွင်းမှာရှိရအပြင်မှာရှိရအခက်အခဲတွေဒါမှမဟုတ်ကိုယ့်ကိုကိုယ့်ရဲ့စိတ်ကိုအစဉ်ပြေအောင်ကိုယ့်ဘဝတိုးတက်အောင်အမြဲတမ်းအာတက်တောက်တတဖြစ်တဲ့အနေထားကနေပြီးတော့တော်လန့်နေရတာပေါ့လေအကျိုးရှိတဲ့အရာဆိုတော့ကျွန်တော်တို့ကဘဝဆက်သွားနေရကျွန်တော်တို့ဒီအရာကိုရဲလို့မရဘူးငါဆက်သွားမယ်ဆိုရင်ကျွန်တော်တို့ကကိုယ့်ကိုယ်ကိုထူထူထောင်ထောင်တန်တန်ဆန်းဆန်းဖြစ်ဖို့အတွက်ပထမအရေးကြီးဆုံးအနေနဲ့အခြေခံကြိုးစားဖို့လိုတယ်ပေါ့နော
်ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်လှည့်ကြပါပြီညာဒီတစ်ပတ်မှာဘဝတန်ဖိုးနဲ့ဆန်တန်ဖိုးထားเสียရမူတွေကဒီမိုကရေစီလှုပ်ရှားမှုနဲ့နိုင်ငံရေးမှာအရေးကြီးကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမင်ကွန်းနဲ့မှာပြောသွားတာကိုဥတမောင်တန်းကကောက်လို့တင်ပြထားပါတယ
်ဆောင်းဆက်နေကုန်တဲ့ဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမင်ကွန်းတွေကလမ်းပြရတဲ့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ဆက်နွယ်နေတဲ့တန်ဖိုးထားမှုတွေဒီပတ်တင်ပြတယ်လက်ရှိဒုတိယသမ္မတကမ်လာဟဲရစ်အဗရာဟောအိုဘားမားရဲ့စနစ်မစ်ရှယ်အိုဘားမားနဲ့ရုပ်မြင့်သားကြီးဆွေးနွေးကနေလက်မကျော်ရုပ်ရှင်ပြုဆော်အော်ပရာဝင်းဖေးတို့ပြောတဲ့မိန့်ခွန်းတွေကလည်းကတော့တင်ပြပါမယ်နော်တော့လို့ကသူတို့မိန့်ခွန်းတွေကိုသူတို့ဘဝအကြောင်းတွေနဲ့ဆက်ပြီးပါမယ်ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုပြောတဲ့အခါဘဝဟာခြေကအုပ်မြစ်ဖြစ်တယ်လို့အန်တီမာပါနိုင်လို့ဖြစ်ပါတယ်မစ်ရှယ်အိုဘားမားကအခုလိုပြောတယ
် That regardless of where you come from what you look like who you love how you worship or what's in your bank account
လူတယောက်ဘေးကပဲစဉ်သက်လာလာဘယ်လိုပုံပဲဖြစ်ဖြစ်ဘသူ့ပဲချစ်ချစ်ဘာကိုပဲကူးကွယ်ကူးကွယ်ဒါမှမဟုတ်ဗန်စင်းမှာငွေဘလောက်ပဲရှိရှိလူအလုံးဟာကောင်းကောင်းမွန်မွန်ဘဝတစ်ခုတည်ဆောက်ဖို့အခွင့်အလမ်းရရှိထိုက်ပါတယ
်သူတော်အလုံးဟာဘဝအနေထားမှာသာတဲ့အခြေအနေတွေကဆက်ကြကြတယ်။ဒါပေမဲ့သူတို့မိဘတွေကသူတို့ကိုချက်ညံခိုင်ဖို့ပုံသင်ကြပါလေ
။ Please welcome the Democratic nominee for President, Vice President of the United States of America, Kamala Harris.
သူကကမလာ ဟဲရစ်ကအခုလို
ကျော်ပါတယ
် She taught us to never complain about injustice
မတရားမှုတွေနဲ့ပတ်သက်ရင်ဘယ်တော့မှမငြင်းတွားနဲ့လို့အမေကအမှန်နဲ့ကျွန်တော်တင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းတခုခုထားလို့လို့ပြောပါတယ
် That was my mother and she taught us and she also taught us and never do anything half assed
ဘာမှစူတော့ရင်မလုပ်ခုလဲတင်ပေးပါတယ
်မရှောင်းဥပမာကလည်းအခုလို့ဆိုပါတယ
် if things don't go our way
ဘဝကိုဖြစ်ချင်တဲ့အတိုင်းဖြစ်မလာတဲ့အခါရှေ့ကိုကြော်ဖို့အုံငူနေရအောင်လှည့်ပြရအောင်ကျမတို့မှချီးမပေးပါဘူးကျမတို့အမြဲအနိုင်ရဖို့စီးနင်းတွေကိုမပြောင်းရပါဘူးကြမ်းမလို့ရဘူးကျမတို့ရှေ့မှာတောင်ကိုမြင်ရရင်ထိတ်ကိုရောက်ဖို့ဓာတ်လေကရှိမယ်လို့ကျမတို့မမျှော်လင့်ပါဘူးစိတ်ကိုစူးစီးပြီးကျမတို့အလုပ်ကြိုးစားရတယ်အမေရိကန်မှာကျမတို့တခုခုလုပ်ကြတယ
်တကယ်တော့ဘဝကပဲဒီမိုကရေစီနဲ့လူ့ခွင့်ရေးလမ်းကြောင်းပေါ်ကိုသူတို့ကိုတင်ပေးခဲ့တာငယ်ငယ်တုန်းကသူငယ်ချင်းဝန်တာရဲ့အကြောင်းကိုကမ်လာဟဲရစ်ကမှတ်မှတ်ရရပြန်ပြောပါလေပထွေးကလိမ့်မိုက်ဆိုင်ရာမှာတော်မတရားပြုလုပ်လို့ဝန်တာခင်ဗျာနေရာအိမ်ပြန်မှာကိုကြောက်နေရရှာတော့ကြောင့်ကမ်နာဟဲရစ်ကသူနဲ့သူအိမ်မှာလိုက်နေလို့ပေါ်ခဲ့ပါလေဟဲရစ်ကအခုလို့ပြောပါလေ
This is one of the reasons I became a prosecutor
ကျွန်မအစိုးရရှင့်နေဖြစ်လာတဲ့အကြောင်းတွေမှာဒါလည်းအကြောင်းတစ်ခုပါဝန်နာလိုလူတွေကိုအကာအကွယ်ပေးဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းမှာအခွင့်အရေးရှိတယ်လို့ကျွန်မယုံကြည်ပါတယ်။လူညုံစိတ်ချမှုအခွင့်အရေး၊ဂုဏ်သိက္ခာအခွင့်အရေးပြီးတော့တရားမျှတမှုရရှိအခွင့်အရေ
းလူညုံစိတ်ချမှုဂုဏ်သိက္ခာတရားမျှတမှုဒီအခွင့်အရေးတွေမတော်မတရားချိုးဖောက်ခံရတဲ့မြန်မာပြည်သူတွေဟာကမ်လာဟဲရစ်ပြောတာကိုဘဝအသိနဲ့ကိုနားလည်ကြတယ်အဲဒီလိုချက်ပေါက်ကြသူတွေကြောင့်ဘမ်ဘေချောဖီလ်ဆန်အော်ပရာဝင်းထရီကလည်းအခုလိုပြောတယ
် There are people who want you to see our country as a nation of us against them people who want to scare you who want to
ကျမတို့အတိုင်းမျိုးကိုတို့လားသူတို့လားဆိုပြီးတော့ကွဲပြားနေတာမြင်ကျင်ကြတဲ့သူတွေရှိပါတယ်ရှင်တို့ကိုကြောက်အောင်ခြောက်ပြီးရှင်တို့ကိုအုတ်ချုပ်ချင်နေကြတဲ့သူတွေရှိပါတယ်ဆာအုဒီအာအန်ရရှိပြီးတော့တိုက်ခိုက်ရေးရိုင်ဖယ်တနက်တွေကစိတ်ချရပါတယ်လို့ရှင်တို့ယုံကြည်လာအောင်ပြောနေကြတဲ့သူတွေရှိပါတယ်။ကိုယ်ပွယ်ယုံကြည်ရမှာမှန်ကန်တဲ့နီလန်းရှိပြီးချစ်ခင်ရမှာတော့မှားယွင်းတဲ့နီလန်းရှိတယ်လို့ပြောနေကြတဲ့သူတွေရှိတယ်။အရင်သွေးခွဲပြီးတော့အောင်နိုင်အောင်စူးစမ်းနေကြတဲ့သူတွေရှိတယ်။ဒီမှာကျွန်မပြောချင်ပါတယ်။ကျွန်မတို့အတူတကွယက်တီကြတဲ့အခါဘယ်သူမှကျွန်မတို့ကိုမအောင်နိုင်နိုင်ပါဘူ
း။မော်ဂရစီနိုင်ငံတွေမှာတော့ဘယ်သူကအုတ်ချုပ်ပါလဲဆိုတော့ပြည်သူကပဲရွေးချယ်ကြတယ်ကမ်လာဟဲရစ်ကအမေရိကန်နိုင်ငံရဲ့လွတ်လပ်ခွင့်ကိုရွေးချယ်နေတယ်အခုလိုဖွဲ့ဆိုပါတယ
် In this election many other fundamental freedoms are at stake the freedom to live safe
ဒီကွယ်မှာတခြားခြေကံလွတ်လပ်ခွင့်တွေလည်းအနေနဲ့ကျုံနေရပါတယ်ကျမတို့ကျောင်းတွေရဲရွာအတိုင်းဝိုင်းတွေကိုယ်ဝန်ဝတ်ပြုရနေရာတွေမှာတနက်ကင်အကြမ်းဖက်မှုရှိတဲ့လူငုံစိတ်ချနေထိုင်နိုင်မယ့်လွတ်လပ်ခွင့်ကိုချစ်တဲ့သူနဲ့ပွင့်ပွင့်လင်းလင်းဂုဏ်ယူစွာချစ်နိုင်မှုလွတ်လပ်ခွင့်တန်ရှင်းနဲ့လူရှုဖို့တန်ရှင်းနဲ့ရေတောက်ဖို့ဥဒရာတိအကျက်သေးဖြစ်စေတဲ့လူလူညီညာမှုကင်းဝေးစွာနေနိုင်ရေးလွတ်လပ်ခွင့်တခြားသူတွေပေါ်မှာချုပ်ထားရတွေကိုဖြေပေးမယ့်လွတ်လပ်ခွင့်မဲပေးပိုင်ခွင့်လွတ်လပ်ခွင
့်အဒီလိုလွတ်လပ်ခွင့်တွေလည်းပါလူ့မိရေးတွေမိမိကိုယ်ခန္ဓာနဲ့ပတ်သက်လို့စုပ်ချက်ပိုင်ခွင့်ရှိရဟာအရေးကြီးတဲ့အခွင့်အရေးဖြစ်တယ်လို့ဒီမိုကရက်တွေကမြင်ရတယ်။ဒါကဘာပဲအမေရိကန်အိမ်မက်လို့အော်ပရာကတော့အခုလိုဆိုပါတယ
်။ If you do not have autonomy over this
ကိုယ်ခန္ဓာကိုယ်မပိုင်စိုးနိုင်ဘူးဆိုရင်ကိုယ်ကလေးကိုဒီလောကထဲဘယ်အချိန်ဘလို့ခေါ်လာမယ်ပြုစုပြိုးထောင်မယ်လို့မထိန်ချုပ်နိုင်ဘူးဆိုရင်အမေရိကန်အိမ်မက်ဆိုတာမရှိပါဘူ
းအဲ့ဒီအမေရိကန်အိမ်မက်အတွက်ဘာတွေလိုအပ်ပါသလဲအော်ပရာဝင်းဖေးကအခုလို့ထင်ပါတယ်
America is an ongoing project. It requires commitment.
American ha account the phonese siman jet ye phit par de. Pain phyet jet lo at par de. Bwa ma anain chin chin ne du re ko akha a lyo swa yin sai yet di ye ja bo lo par de.
Standing up to life's bullies.
ငယ်အနာဘူယူကိုစူးစမ်းကြတဲ့အခါတိမ်ဖြစ်တဲ့သဘောထားသေးတဲ့စကားတွေကိုလည်းပြည်သူတွေကြားကြပါတယ်။ Oprah Winfrey ကအခုလိုသတိပေးလိုက်ပါတယ်
။ These are complicated
ခက်ခဲရှုပ်ထွေးတဲ့အချိန်တွေလူတွေရှိပါတယ်။ဒီအချိန်တွေမှာလူကြီးစကားပြောကြဖို့လိုပါတယ်။ဒီစကားဝိုင်းတွေကိုကျွန်မကြိုးစားပါတယ်။ဘာကြောင့်လဲဆိုတော့ယဉ်ကျေးစွာအခြေတည်ငင်းခုန်တာကဒီမိုကရေစီရဲ့အသက်ဖြစ်လို့ပါပဲပြီးတော့ဒါဟာအမေရိကန်ပြည်ထောင်စုရဲ့အကောင်းဆုံးဖြစ်လို့ပါပဲ
ဒီကက်ချက်ရှုပ်ထွေးတဲ့ကာလခက်ခဲရှုပ်ထွေးတဲ့လူတွေနဲ့ကြုံရတဲ့အချိန်မှာကိုယ်နှလုံးသားကိုကိုယ်နားထောင်ဖို့အရေးကြီးတာကိုလည်းမစ်ရှဲအိုဘားမောက်ကပြောပါတယ
် This is our time to stand up for what we know in our hearts is right
ဒီချိန်ဟာနှလုံးသားထဲမှာမှန်တယ်လို့သိတာအတွက်ယက်တီရမယ်ကျမတို့ရဲ့အချိန်ဖြစ်ပါတယ်ယက်တီကြတဲ့အခါအခြေခံအခွင့်အရေးတွေအတွက်ပဲမဟုတ်ပါဘူးရေကြီးရီမှုမှုနဲ့လူသားမျိုးနွယ်အတွက်လည်းဖြစ်ပါတယ်အခြေခံလေးစားမှုဂုဏ်သိက္ခာနဲ့စာနာထောက်ထားမှုအတွက်လည်းဖြစ်တယ်ဒီမိုကရေစီရဲ့အလွန်ကိုအခြေခံကြတဲ့တန်ဖိုးထားမှုတွေအတွက်ဖြစ်ပါတယ
်မစ္စတာအိုဘားမားပြောခဲ့တယ်ဗျဒီမိုကရေစီနဲ့လူ့အခွင့်အရေးကအခြေခံတန်ဖိုးထားမှုတွေနဲ့လည်းကျေးဇူးနေတာပါလူချင်းချင်းလေးစားမှုလူသားကုန်ကြီးကိုအတိအမှတ်ပြုမှုဂုဏ်သိက္ခာရှိရှိဆောင်ရွက်မှုစာနာထောက်ထားမှုဒါတွေကအချိန်ကတန်ဖိုးတွေဖြစ်ကြပါလေသူတို့ဂုဏ်သိက္ခာမဲ့တယ်လို့ကိုကမမဲ့ပဲဒီတန်ဖိုးထောက်မှုတွေကိုပြသကြဖို့ကမလာဟဲစ်ကအခုလိုခေါ်တာပြလိုက်ပါလေ
Well my mother had another lesson she used to teach Never let anyone tell you who you are. You show them who you are.
အမေကသင်ပေးခဲ့တဲ့နောက်သင်ခန်းစာတစ်ခုရှိပါသေးတယ်။တခြားသူတွေကကိုဘသူလဲဆိုတာကိုအပြောမခံနိုင်နဲ့။ကိုဘသူဖြစ်တယ်ဆိုတာကိုယ့်ကိုယ်ကိုယ်ပါပဲပြောင်းလိုက်ပါလေ
။ America, let us show.
ဒီတော့ကျမတို့ဘသူတွေဖြစ်တယ်ဆိုတာကျမတို့အချင်းချင်းရောကဘာဟုပါပြလိုက်ကြအောင်။ဘာတွေရည်တည်တယ်ဆိုတာကိုပြလိုက်ကြအောင်။လူလက်ခွင့်ခွင့်လန်းစာနာကိနာဂုံတိတ်ခါညတာမှုပြီးတော့အဆုံးမဲ့ဖြစ်နိုင်တာတွေပြလိုက်ကြအောင်။
ဘုဘတိဆိုတာကိုလောလောဆယ်နဲ့ဘုရားရှင်ရဲ့ဉာဏ်ကြီးနဲ့ကတမှုထမှုတွေနဲ့တော့ပြတ်တာလို့ပါဒီမိုကရေစီနဲ့ဒုက္ခတွေရှာဖို့ပဲအရေးကြီးကြောင်းကမလာဟဲရစ်မီရှယ်အိုဘားမားအော့ဖ်ရောဝင်းဖရီတို့ကဒီမိုကရေစီငြိမ်းချမ်းရေးဆိုင်ရာမှာမိကောင်းဖို့ပြပါပေါ့ချာပြချာခင်ဗျာကျွန်တော်တမောင်သားမှာ
ဒီအမေရိကန်တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့အာရှနိုင်ငံကြီးနဲ့ပြန်လည်ဆက်တင်ပါမယ်ဗျာ။တည်ငြိမ်ကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးကိုလိုလားပါတယ်လို့တရုတ်သမ္မတရှီကျင်းဖင်ကအမေရိကန်လုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကိုလက်ခံတွေ့ဆုံစဉ်ပြောဆိုခဲ့တာအပါအဝင်အာရှဒေသနိုင်ငံရေးထူးခြားဖြစ်စဉ်တွေကိုကိုစောမိုးကျော်ကတင်ပြထားပါဗျာ
။ဒ
တရုတ်ပြည်ကို၃ရက်ကြာသွားရောက်ခဲ့တဲ့အမေရိကန်အစိုးရအိမ်ဖြူတော်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်ကိုတရုတ်သမ္မတရှီချင်းပင်ကဩဂုတ်လ29ရက်နေ့ကြာတာပရင်းနေ့မှာလက်ခံတွေ့ဆုံခဲ့ပါတယ်။အမေရိကန်လုံခြုံရေးအရာရှိကိုတရုတ်သမ္မတရှီချင်းပင်အပြင်တရုတ်နိုင်ငံသားရဲ့ဝန်ကြီးတရုတ်စစ်တပ်အကြီးအကဲစတဲ့ထိတ်တန်းခေါင်းဆောင်တွေကလက်ခံတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာတင်းမာမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကောင်းမွန်တိုးတက်မှုရှိလာနိုင်တယ်လို့မျှော်လင့်ကြတာရှိပါတယ်။ထိုင်ဝမ်ဖိလစ်ပိုင်တောင်တရုတ်ပင်လယ်ပြင်ရုရှားယူကရိန်းစတဲ့ဒေသတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေအပေါ်မှာတရုတ်နဲ့အမေရိကန်ကွဲလွဲနေမှုတွေကိုဆွေးနွေးခဲ့ကြလိမ့်မယ်လို့ယုံကြည်ရပါတယ်။မြမအရေးကိုလည်းထက်သွင်းဆွေးနွေးခဲ့ပါတယ်။တစ်ဖက်မှာရုရှားယူကရိန်းစစ်ပွဲရှိနေပေမဲ့လည်းအခြားတစ်ဖက်မှာအမေရိကန်တရုတ်ဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းနေတယ်လို့ယူဆရပါတယ်။ပြောင်းလဲမှုတွေမြန်ဆန်ပြီးပဋိပက္ခတွေနဲ့ရှုပ်ထွေးနေတဲ့ဒီကနေ့ကမ္ဘာကြီးမှာနိုင်ငံတွေအချင်းချင်းကြားကွဲပြားနေပြီးထိတ်တိုက်ရင်ဆိုင်တိုးနေမယ့်အစားသွေးစည်းညင်ညွတ်ပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့တရုတ်သမ္မတရှီချင်းပင်ကအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်နဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။
尽管中美两国各自情况和中美关系都发生了很大的变化。
အခုလိုတရုတ်အမေရိကန်ဆက်ဆံရေးမှာကောင်းမွန်တဲ့အခွင့်အလမ်းတွေပေါ်လာချိန်မှာတရုတ်ဘက်ကပြောလိုတာကတော့တရုတ်နဲ့အမေရိကန်အကြားကောင်းမွန်တည်ငြိမ်ပြီးရေရှည်တည်တတ်မဲ့ဆက်ဆံရေးမျိုးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်းချက်ဟာမပြောင်းလဲပဲတည်ရှိနေပါတယ်။အပြန်အလှန်လေးစားမှုအတူတကွတည်ရှိပြီးနှစ်ဖက်အကျိုးအတူရရှိမဲ့အခြေခံစည်းပေါ်ကနေကောင်းမွန်တဲ့ဆက်ဆံရေးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်းချက်ဟာမပြောင်းလဲပဲရှိနေပါတယ
်။သမ္မတဂျိုးဘိုင်ဒန်အနေနဲ့လည်းအရေးပါတဲ့ဆက်ဆံရေးအတွက်တာဝန်ယူမှုရှိရှိလှုံ့ဆော်ဖို့တန်တိတ်ထန်ချထားပါတယ်။မဟာမိတ်တွေနဲ့ဆက်ဆံရေးမှာအမေရိကန်ရဲ့အချိုးစည်းပွားနဲ့တန်ဖိုးတွေအတိုင်းဆက်လက်လှုံ့ဆော်သွားမှာဖြစ်ပါတယ်။တရုတ်နဲ့ပြိုင်ဆိုင်မှုဟာအမေရိကန်ပြည်ထောင်စုနဲ့တရုတ်အကြားထိတ်တိုက်တိုးမှုနဲ့ပဋိပက္ခတွေဖြစ်ဖို့အတွက်မဟုတ်ပါဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်ကသူ့ရဲ့ခီးစဉ်အဆုံးမှာပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်မြောက်ကိုရီးယားနဲ့ရုရှားတို့ရဲ့ရန်လိုမှုကိုစိုးရိမ်နေရတဲ့ဂျပန်ဟာလာမယ့်2025ခုနှစ်အတွင်းကာကွယ်ရေးအသုံးစရိတ်ထပ်မံတိုးမြှင့်ဖို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားပါတယ်။အမေရိကန်ဒေါ်လာ59ဘီလီယံတောင်းခံထားပြီးဒါဟာအများဆုံးဖြစ်ပါတယ်ဒီ2024ခုနှစ်ထက်9.4%ရာခိုင်နှုန်းတိုးမြင့်ထားပါတယ်ဂျပန်ကာကွယ်ရေးအသုံးစရိတ်တိုးမြင့်လာတာဟာ73ချိန်ဇက်တိုက်ရှိပြီဖြစ်ပါတယ်တရုတ်နဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတင်းတင်းငြိမ်ငြိမ်တုံ့ပြန်သွားဖို့2012ခုနှစ်မှာအာဏာရလာတဲ့ကွင်လွန်သူဝန်ကြီးချုပ်ရှင်ဇိုအာဘေကမူဝါဒချမှတ်ခဲ့ပြီးကာကွယ်ရေးကိုတိုးမြင့်ခဲ့ပါတယ်သူနဲ့ Liberal Democrat Party တပါတီတည်းဖြစ်တဲ့လက်ရှိဝန်ကြီးချုပ် Fumio Kishida ကလည်းဂျပန်ကာကွယ်ရေးကိုအခြေခံကြကြပြောင်းလဲပြီး9နှစ်အတွင်း2028ခုနှစ်အရောက်မှာအင်ပြေအားပြည့်ဖြစ်ဖို့ရည်မှန်းလှုံ့ဆော်နေပါတယ်။ဂျပန်အနေနဲ့ကြီးရည်လင်းအင်အားတိုးမြှင့်သွားမှာဖြစ်ပြီးတာဝေးပစ်မစ်ဆိုင်းတုံးတွေအပါအဝင်လေကြောင်းရန်ကာကွယ်ရေးဒုံးခွင်းထုံးမစ်ဆိုင်းတုံးတွေကိုလည်းတိုးမြှင့်ထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါအပြင်မောင်းသူမဲ့ drone တွေ၊စီးရေးဆိုင်ရာအာကာသနဲ့ cyber နည်းပညာတွေကိုလည်းတိုးမြှင့်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေရဲ့စုံချက်ဖြစ်လာနေပြီးလှုပ်ရှားမှုတွေမြန်ဆန်နေတဲ့ Indo-Pacific ဒေသအတွင်းနိုင်ငံတွေအကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေအုပ်စုဖွဲ့မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကြာတာပရင်းနေ့တုန်းကလည်း Indonesia နဲ့ Australia နိုင်ငံတို့နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အင်ဒိုနီးရှားကိုရောက်ရှိနေတဲ့ Australia ကာကွယ်ရေးဝန်ကြီး Richard Marley နဲ့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးလက်ဖက်ရွေးကောက်ပွဲအနိုင်ရသမ္မတလောင်းလက်ဖက်တဲ့ဂုံတူးဆောင်ဗိုလ်ချုပ်ကြီး Prabowo Subianto တို့လက်မှတ်ရေးထိုးခဲ့ပါတယ်။ Subianto ကအခုလိုပြောဆိုခဲ့ပါတယ်
။ Ini dilakukan untuk bersama-sama
တိုင်းရိုက်ဆက်ဆက်နေတဲ့အိန္ဒိယနိုင်ငံတွေအနေနဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုတွေရှိလာတဲ့အခါတအုပ်နဲ့တူကူညီနိုင်မှုအတွက်ပူးပေါင်းဆောင်ရွက်မှုတွေပြင့်တင်သွားဖို့ရည်ရွယ်ပြီးဒီသဘောတူညီချက်ကိုလှုပ်ဆောင်ခဲ့တာပါ။ဒါ့အပြင် Indo-Pacific ဒေသညီညွတ်ရေးနဲ့တည်ငြိမ်ရေးအတွက်ရည်ရွယ်လှုပ်ဆောင်ခဲ့တာပါ
။
နိုင်ငံအခြားစစ်ဘက်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်သွားဖို့သဘောတူခဲ့ပါတယ်။အင်ဒိုနီးရှားဟာတရုတ်နဲ့တောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတစ်နိုင်ငံဖြစ်သလိုဩစတြေးလျနဲ့တရုတ်ဟာလည်းအင်ဒိုပစိဖိတ်ဒေသတွင်တင်းမာမှုတွေရှိနေတဲ့နိုင်ငံတွေဖြစ်ပါတယ်။အင်ဒိုနီးရှားဟာတရုတ်နဲ့စီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုအရာကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်ထားပါတယ်။ဒါပေမဲ့အင်ဒိုနီးရှားဟာအမေရိကန်နဲ့စီးရေးအရာနီးကပ်တဲ့ဆက်ဆံရေးတွေရှိသလိုအမေရိကန်ပါဝင်ဥဆောင်တဲ့မဟာမိတ်တွေနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အခုတော့လေယာစိုက်ပျိုးရေးသတင်းတွေကိုကြည့်အောင်ပါဗျာ။ Farmer Times Media ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေနဲ့ရေလွှမ်းမိုးမှုတန်းကြောင့်စဘာအထွတ်နှုန်းတိတိတသားရော့ကျသွားနိုင်တယ်ဆိုတဲ့သတင်းနဲ့စကြပါမယ်။အခုနှစ်မှာရေလွှမ်းမိုးမှုကြောင့်မိုးစဘာစိုက်ရေးကအများပြားပျက်စီးခဲ့တယ်လို့တိုက်ပွဲတွေကြောင့်မိုးစဘာစိုက်ပျိုးနိုင်ခြင်းမရှိတဲ့အတွက်စဘာအထွတ်နှုန်းတိတိတသားရော့ကျသွားနိုင်တယ်လို့တောင်သူတွေနဲ့မြမလေယာကဏ္ဍကျွမ်းကျင်သူတွေကပြောဆိုလိုက်ပါတယ်။စဘာကိုသာအဓိကစိုက်ပျိုးတဲ့အေရဝတီ၊ဘကိုး၊ရန်ကုန်၊မကွေးနဲ့သခိုင်းတိုင်းအပါအဝင်ဒေသအများစုမှာရေကြီးနှိမ့်မြုပ်မှုတွေဖြစ်ပွားခဲ့လို့စဘာစိုက်ရေကတသန်းကျော်ရေနှိမ့်မြုပ်ခဲ့ရပြီးစိုက်ရေကအများပြားပျက်စီးဆုံးရှုံးခဲ့တာဖြစ်ပါတယ်။မိုးစဘာစိုက်ခင်းနဲ့ရေလွှမ်းမိုးခံရမှုက10လောက်ထိကြာမြင့်ခဲ့တာကြောင့်စဘာအပင်ကျွတ်ထွက်တာရေကြချိန်မှာရွှွန်နှုံးတွေကြံရစ်ပြီးအခင်းပျက်စီးတာတွေကြောင့်အစ်စ်ပြန်လဲစိုက်ပျိုးမှုရာသီဥတုရောစိုက်ပျိုးစရိတ်ပါအခက်အခဲရှိနေတဲ့အတွက်စိုက်ပျိုးမှုရနာထားရတဲ့တောင်သူအများအပြားရှိလာတယ်လို့ပဲခူးတိုင်းအနောက်ချမ်းလပရန်မြို့နယ်ကဒေသခံတောင်သူတို့ကပြောပါရယ်ဒါအပြင်ရခိုင်ပြည်နယ်စကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်ကရင်ပြည်နယ်နဲ့ကယားပြည်နယ်ကနေရာဒေသအများစုမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မိုးတဘားစိုက်ပျိုးနိုင်သူနေပါနေပြီးစိုက်ရကရော့ကျနိုင်တာဖြစ်တယ်လို့အမိမဖော်လို့တဲ့မြမလေယာကဏ္ဍကျွမ်းကျင်သူတဦးကပြောပါရယ်မြမနိုင်ငံမှာနှစ်စဉ်မိုးစဘာစိုက်ရက70တန်းဝန်းကျင်စိုက်ပျိုးလေးရှိပြီးမြမနိုင်ငံစစ်သားအသင်းချုပ် MRF ကတော့ရင်းနှင်းမြုပ်ပျက်စီးခဲ့တဲ့မိုးစဘာစိုက်ခင်းတွေအတွက်မြေဩဇာနဲ့မျိုးစဘာကိုအတုံးမြူပဲအကျိုးစနစ်နဲ့ရောင်းချပေးသွားမယ်လို့ပြောဆိုထားပါရယ
်ဆောင်းစီစီအစာမတန်မြင့်တင်နေပြီးဈေးကွက်ထည့်ပျက်စီးပြက်လက်မှုတွေဆက်လက်ဖြစ်ပေါ်နေပါရယ်ဆောင်းစီစီကဆာမတန်မြေတလာသလိုဈေးကွက်ထဲမှာလေခွေးရင်းရတဲ့စီဆိုင်ချိုးကလွယ်လို့ဆိုင်အများပြားအယောင်ပိတ်ထားကြရတယ်လို့စီကုံတွေနဲ့စားသုံးသူတွေကပြောပါတယ်စီကောင်စီကပြင်ပကနေဆောင်းစီတင်တွင်းမှုကို90ရာခိုင်နှုန်းထိလျှော့ချဖို့တင်မလိုက်တာကြောင့်ရောင်းလို့အနေဝေလို့အမညာတာမှုဖြစ်ပြီးဈေးကွက်ထဲမှာဆောင်းစီပြတ်တောင်းမှုတွေဖြစ်ပေါ်လာတာပါလက်တလုံးမှာခွေးရင်းရတဲ့ဆိုင်တချို့ကတော့ရက်ခွဲအုပ်ချုပ်ရေးတောင်းမှုခရီးနဲ့ပူပေါင်းပြီးတပိတ်တာကို6600ကျန်နှုန်းနဲ့တအိထောက်ကို50ကျပ်သားနှုန်းနဲ့ရောင်းချပေးနေတယ်လို့ဆိုပါတယ်။ဘီလူတွေအနေနဲ့ခွေးရင်းရစီဆိုင်တွေကနေဝယ်ယူလို့ရဆိုရင်ရက်ခွဲအုပ်ချုပ်ရေးမှူးရုံးမှာမှတ်ပုံသိမ်းတဲ့အိမ်နံပါတ်ပေးပြီးစီဝယ်ယူခွင့်ကတ်ကိုတွားရောက်ထုတ်ယူရမှာဖြစ်တယ်လို့တင်ငန်းချုပ်မြို့နယ်ရှိဆောင်းစီဆိုင်အယောင်ဝန်ထမ်းတို့ကပြောပါတယ်။ဆောင်းစီတင်တွင်းသူလောက်ဖြည့်ပြီးခြင်းလုံငယ်ကြီးကြပ်ရေးကော်မတီကတော့ဩဂုတ်လတွင်မှာဆောင်းစီတပိတ်တာကို6900ကျန်ဝန်းကျင်နဲ့ရောင်းချဖို့တက်မှတ်ထုတ်ပြန်ထားပြီးမယ်ပြင်ပဈေးကွက်မှာတော့ဆောင်းစီတပိတ်တာကို15000ကျန်နီးပါးအထိမြင့်တင်နေတာဖြစ်ပါတယ
်ကျတ်တုန်ဒီပြပဝယ်လက်ပြောင်းနေချိန်ပို့ကုန်လိုင်းစဉ်လျှောက်ထားဖို့တက်မှတ်လိုက်လို့အခက်တွေ့နေတယ်လို့ကုန်တယ်တွေကပြောဆိုလာပါတယ်အခုဩဂုတ်လကုန်ကစလို့ပြည်ပပို့မဲ့ကြက်သွန်ဖြူကြက်သွန်နီတွေကိုပို့ကုန်လိုင်းတွေရှောက်ထားရတော့မယ်လို့ဘင်းတောင်ကုန်စည်တိုင်းအဖွဲ့ဝင်ကုန်တယ်တွေကပြောပါရယ်မြန်မာနိုင်ငံကြက်သွန်ဖြူကြက်သွန်နီနဲ့စပိုးဆောင်တီးနှံများစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းနဲ့စီးပွားကူးသန်းဝန်ကြီးဌာနတို့ရဲ့ဆွေးနွေးညှိနှိုင်းမှုအရကြက်သွန်နီနဲ့ကြက်သွန်ဖြူကိုပို့ကုန်လိုင်းတွေရှောက်ထားဖို့အပါအဝင်ရန်ကုန်စိတ်ကမ်းရောက်အဖို့ပြီးအစိုးပြုဈေးနှုန်းတွေတတ်မှတ်ဖို့ထုတ်ပြန်လိုက်တာဖြစ်ပါရယ်လက်ရှိကာလဟာမြန်မာနိုင်ငံမှာတိုက်ပွဲတွေနဲ့လမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်နေဒေသကကုန်စည်တွေကိုရန်ကုန်ဈေးကွက်တည်ယူရမှာကုန်ကြစရိတ်မြင့်တက်မှုလမ်းခီးကြံ့ကြာမှုတွေကြောင့်အလေအလွင့်များပြီးအဝင်နှဲနေတယ်လို့ ပြည်ပတင်ပေါ်မှုရပ်တန့်နေချိန်မှာပုတ်ကုံလိုင်းစဉ်ရှောက်ထားရမယ်လို့သတ်မှတ်လိုက်တဲ့အပေါ်ကုန်တယ်တွေကဝေဖန်နေကြပါတယ
်။နေရာလည်းဝင်နေလာတယ်။လမ်းကြီးတွေလည်းကြာကုန်ငါလည်းတက်လာတယ်။စက်ကုန်ကြီးကတော့ပုံမှန်ပဲရှိတယ်။စင်မပြေလို့တိတ်မပေါ်ကြတော့ဘူးဗျ။တစ်ဖက်မှာကျတော့ခုတင်ပေါ်တဲ့လမ်းကြောင်းတွေကလည်းနေနေလိုက်တော့လိုက်ရှိတယ်။ဒါမှ25ရက်နေ့ညတွေကကုန်ပိတ်လိုက်ပြီဆိုတော့တရုတ်တို့ထိုင်းတို့အဲ့လမ်းကြောင်းတွေလည်းအစ်ကိုကုန်ပိတ်လိုက်တယ်။ဒါနဲ့ကြမ်းမှမယ်ဆိုတာလည်းမသိဘူးကြ။အဲ့လိုချိန်မှာပုံပုံလေးနဲ့စောက်အောင်လဲဆိုတာတခါပြက်လာပြန်။ပုံလေးကတော့စိတ်ကျနေကြဘူး
။ကြက်သွင်ပြူကြက်သွင်ဒီအလုံးအကြီးအသေးနဲ့အရေးသေးပေါ်မူတည်ပြီးရန်ကုန်စိတ်ကမ်းရောက်အဖို့ပြီးညှိနှိုင်းဈေးတွေကိုတတ်မှတ်ပေးသွားမှာဖြစ်ကြောင်းကုန်သွယ်ရေးဌာနနဲ့စပိုးဆောင်တည်နှံများအသင်းကအတည်ပြုထားတယ်လို့ကုန်သွယ်တွေကပြောပါရယ်။ပြည်ပကနေကုန်ပစ္စည်းတွေကိုတင်သွင်းရမှာကုန်သွယ်ရေးဌာနထံကပုတ်ကုန်လိုင်းစဉ်ရရှိထားပေမဲ့အတင်းအဖွဲရဲ့ခွင့်ပြုချက်မရရှိတာကြောင့်တင်ပို့ခွင့်မရတဲ့ဖြစ်စဉ်တွေလည်းရှိနေတဲ့အတွက်ကုန်ပစ္စည်းကိုအတင်းတွေရဲ့ခွင့်ပြုချက်ပါရှိမှတင်ပို့ခွင့်ရှိတယ်လို့သတ်မှတ်တာထက်လိုင်းစဉ်အရေးအတွက်ကိုကန့်သက်ပေးဖို့လိုအပ်နေတာဖြစ်တယ်လို့ကုန်သည်တွေကထောက်ပြကြပါတယ်။ကုန်သည်မူဝါဒအခက်အခဲတွေပြင်73စီစီအစမတန်မြင့်တက်လာမှုကုန်ကားရှားပါးမှုတွေကြောင့်နေဒေသတွေကကြက်သွန်တွေကိုရန်ကုန်ကိုတည်ယူရမှာတည်ယူစရိတ်အနေနဲ့တပိတ်တာကို400ကျက်နီးပါးလောက်ထိကုန်ကျလာလို့အခက်တွေ့နေတယ်လို့လဲမြင်းညာမြို့နယ်ကကြက်သွန်ကုန်တယ်ဦးကျော်ရှိန်ကပြောပါတယ်
။ဘုရားကျွန်တော်တို့ဒီမှာငင်းရပြောတဲ့ပုံတိုင်းလိုဖြစ်နေဇက်ကစိတ်ဈေးကတရားတဲ့ဥဖြစ်နေတာ။အခုလဲဟိုကြက်သွန်က1500နဲ့2000ကြားမှာဈေးကရန်ကုန်ဆိုလို့ရှိရင်400နဲ့500ကြားရှိရဟိုတခြားတင်တဲ့ဒီပါတင်တဲ့လူတွေဆိုလို့ရှိရင်ကားက3,900ဆိုလို့ရှိရင်ကြက်သွန်တစ်သိန်းကိုပြိတာ900ကြားနာပေါ့လေ။အဲ့တော့ဟိုဘက်ဒီဘောက်ရောင်းလို့ဈေးရတဲ့သူရမယ်ဒါပေမဲ့ဈေးကြီးနေတယ်ဒီဘက်လူမဝင်နိုင်ဘူးပေါ့အဲ့လိုဖြစ်နေခုချိန်ကြီးအမျက်မရဘူးကုန်တွေကအမျက်မရဘူးစောစောကကျွန်တော်တို့ကြံပြီးမှ1,000 ဝယ်ထားတဲ့လူကအခုနေဆိုရင်တော်တော်ရှုံးနေတယ်ဘာပြောပြော2000ရင်းလာ1500ပြန်ရမှာပေါ့အချိန်မှာပေါ့ဈေးတော်တစ်ပိတ်သာဟိုဒီတိုင်းလောင်တဲ့လူအဖို့ရတော့အခုနေ1500အေးဆေးရှုံးနေတယ်
ပြန်အောင်ကုန်စီတိုင်းကိုတော့ဩဂုတ်လ28ရက်နေ့ကကျက်သွန်ဒီကားစီးရေ25စီးလောက်အဝင်ရှိခဲ့ပြီးစိုက်ဖြူဒေသအတွက်ကျက်သွန်ဒီကတပိတ်တာကို1500ကနေ2300ကျက်တောင်သာကျက်သွန်ဒီနဲ့မြစ်သားကျက်သွန်ဒီကတပိတ်တာကို1400ကနေ2000ကျက်အသီးသီးပေါက်ဈေးရှိနေပါတယ်ပြီးခဲ့တဲ့ဇူလိုင်လကအယောင်းဝယ်ဖြစ်ပေါ်ခဲ့တဲ့ကျက်သွန်ဈေးနှုန်းတွေနဲ့ရှင်လိုက်ရင်တပိတ်တာကို200ကျက်ဝန်းကျင်လောက်ထိဈေးကျဆင်းသွားတာဖြစ်တယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်
ခုတော့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်လှည့်ပါဗျာ။တဘာဝဘေးဒဏ်တွေပုံမဆိုးဝါးပြင်းထန်လာနေတာကြောင့်အနာဂတ်မျိုးဆက်တွေရဲ့ဘဝရှင်သန်ရပ်တည်နေစိုးရိမ်တွေပိုးပြီးကြားလာနေရတာကိုနန်းလောင်ကတင်ပြထားပါဗျာ
။ That my advice would be think about the children, think about the future and
ကျမပေးချင်တဲ့အကြံဉာဏ်ကတော့ကလေးတွေအတွက်စဉ်းစားပါအနာဂတ်ကိုထက်တွက်ပါ COP system မှာစကားတွေအများကြီးပြောနေစိုးနေယုံနဲ့မလုံလောက်ပါဘူးဒီညီလာခံကနေစိတ်ကူးအကြံဉာဏ်တွေပေါ်လာမယ်ဆိုပေမဲ့ဥဒုရာသီပြောင်းလဲမှုထိ ंछ ုပ်ရေးပါရီသဘောတူညီမှုရခဲ့ချတဲ့ပထမဆုံးညီလာခံပြန်သွားကြည့်လိုက်ပါအဲ့ဒီညီလာခံမှာစိတ်အားတက်ကြွစွာအဆူပြုတ်ခဲ့ကြတဲ့တင်းပြချက်တွေကိုအပြည့်အဝအကောင့်ထဲဖော်နိုင်တာမျိုးတောင်မတွေ့ရသေးပါဘူး
။ကုလသမဂ္ဂရဲ့ဇီဝအမျိုးစုံမျိုးကွဲရေကာကွယ်ရေးထိပ်သီးဆွေးနွေးပွဲ COP 16အနေနဲ့ရှေ့ကဥဆောင်လမ်းပြဆောင်ရွက်ဖို့သိပ္ပံပညာရှင်ဂျိန်းဂရောကကိုလံဘီယာနိုင်ငံမှတိုက်တွန်းပြောကြားတော်တာပါ။လူသားတွေရဲ့ကျူးကျော်ထိပါမှုအလွန်အမင်းထုတ်ယူသုံးဆွဲမှုမလိုအပ်တဲ့မျိုးကွဲတွေပေါက်ပွားလာမှုနဲ့ဥဒုရာသီပြောင်းလဲမှုတို့ကြောင့်ကမ္ဘာအရရက်ကအပင်နဲ့တရဘာမျိုးစိတ်၄ပုံတစ်ပုံတို့မျိုးရုံးပြောက်ွယ်တော့မဲ့ဘေးနဲ့ရင်ဆိုင်နေရပြီးနိုင်ငံစုံဝိုင်းဝန်းထိနေနိုင်အောင်ကိုလံဘီယာနိုင်ငံမှာကျင်းပမဲ့ COP 16မှာဆွေးနွေးကြမှာဖြစ်ပါတယ်။ဂျိန်းဂရောဟာလူမုန်နဲ့မြောက်တို့လိုနှိုးဒိုက်သက်သွားတဲ့အကြောင်းလှည့်လာနေသူဖြစ်ပြီးတဘာဝပဝန်းကျင်ဆိုင်ရာအသိပညာတွေကိုတကမ္ဘာလုံးလိုက်လံဖြန့်ဝေနေသူလည်းဖြစ်ပါတယ်။အသက်60အရွယ်ဂျင်းကတဘာဝအရင်မြစ်တွေမလေလွှင့်ရအောင်လို့လူတွေအားလုံးကိုလိုချင်တာထက်လိုအပ်တာကိုအရင်ဆုံးထည့်စင်စားရင်ပိုကောင်းမယ်လို့အကြံပြုပါတယ်။ဒါကြောင့်လဲအနာဂတ်ကိုပုံဖော်ကြမဲ့ကလေးတွေကပါတဘာဝပတ်ဝန်းကျင်ကိုကောင်းကျိုးပြုမဲ့မှန်ကန်တဲ့အပြုမူနဲ့အတွေ့အခေါ်တွေဝေလာအောင်ဆောင်ရွက်နေတာပါ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးနဲ့ရက်ရွာဖွံ့ဖြိုးရေးလုပ်ငန်းတွေမှာလူငယ်လူရွယ်တွေနဲ့ဆောင်ရွက်တဲ့ Roots and Shoots ဆိုတဲ့အစီအစဉ်ကိုလဲဂျင်းဂရောကကမ္ဘာနိုင်ငံစုံမှာတည်ထောင်ခဲ့ပါတယ်။
And if we can get our young children with a different mindset, then that's going to make for a better future.
ကလေးတွေရဲ့ကောင်းတဲ့မှာကွဲပြားတဲ့အတွေ့အမြင်တွေဝင်လာအောင်ပြုထောင်ပေးနိုင်မယ်ဆိုရင်တော့သူတို့လေးတွေအတွက်အနာဂတ်ကောင်းတွေပေါ်ထွန်းလာပါလိမ့်မယ်။ဒါပေမဲ့ကျမတို့မှာလက်ရှိစစ်ပွဲကြီးနှစ်ရက်နဲ့ကြုံနေရတာပါ။အာဖရိကတလွှားမှာဆိုရင်လည်းပြည်ပခဖြစ်နေတဲ့နေရာအနည်းဆုံး15ခုလောက်ရှိပါတယ်။ကြောက်စရာကောင်းတဲ့ကိစ္စမျိုးစုံလည်းပေါ်ပေါက်နေတာပါ။ကျောင်းထွေမှာလူသတ်မှုတွေပြစ်ခတ်မှုတွေအမျိုးမျိုးဖြစ်နေပါတယ်။ဒါကိုကြည့်ရင်ကျမတို့မှာလောက်ကင်စရာတွေအများကြီးရှိတာကိုတွေ့ရပါလိမ့်မယ်။အဓိကပြောချင်တဲ့အချက်ကတော့ကျမတို့လက်လျှော့လိုက်လို့မဖြစ်ဘူးဆိုတာပါပဲ
။ဂျိန်ဂရိုဟာတန်ဇန်နီးယားမှာရှိတဲ့ဂွန်ဘေအမျိုးသားဥယျာဉ်ကြီးထဲမှာဘေးမဲ့လွတ်ထားတဲ့မျက်ဝန်းတွေနဲ့အနည်း90နီးပါးကြာနေထိုင်ခဲ့သူဖြစ်ပြီးသူ့ရဲ့တွေ့ရှိမှုအတွက်ကမ္ဘာမှာလူသိများသူတစ်ယောက်လည်းဖြစ်ပါတယ်။အဲ့ဒီလိုအာဖရိကတစ်တော်ထဲမှာနေထိုင်သူတေသနာပြုခဲ့တဲ့အတွက်လဲလူသားတွေနဲ့အနီးဆက်ဆုံးလို့ဆိုရမယ်မြောက်ဝန်တွေရဲ့အပြုံမှုနဲ့ဆက်ဆံနေထိုင်မှုတလေအကြောင်းကဘာကတီခွင်ရခဲ့တာပါဂျိန်ဂူဒိုဟာခုတော့သိပညာပေးလုပ်ငန်းတွေနဲ့တဘာဝပဝန်းကျင်အရေးဖက်ကိုလှုပ်ရှားဆောင်လာတာဖြစ်ပါတယ်ဥသူရာသီပြောင်းလဲလာတယ်ဆိုတာလက်မခံကြတဲ့လူတွေကိုနားဝင်အောင်ပြောဆိုနိုင်မယ့်နီလန်ကိုလဲဂျိန်းကအာဂျင်တီးနားခီးစင်မှာအကြံပြုသွားပါတယ
် So many times if you justyou know having to meet somebody who thinks differently it's no good arguing
and yem tu tu rin ne twi de kha nyin khon ni lo a chu ma thu ba bu nyin khon ni yong ne le tru a myin ni pyaung twa ma ma hou ba bu tru de twi na le ma thong nya ba bu a de kha ma tru na long tha de ko ko pyo chin ne tadin saka ya aw chu sa chi bu lo ba de zalan twi pyo yin saung ywe ya ma baအဲ့ဒီလိုအကြောင်းအရာမျိုးတွေကိုထပ်ခါပြောဖို့လဲလိုပါတယ်။အုံနောက်နဲ့နှလုံးသားထက်တူကြတဲ့ကဘာကြီးဖြစ်လာအောင်ကျမတို့စူးစမ်းဖန်တီးရမှာပါ။အဲ့ဒီလိုဆိုရင်တော့ကျမတို့အားလုံးလိုလားတောင့်တနေကြတဲ့ပုံမကောင်းမွန်တဲ့ကဘာကြီးဖြစ်လာမှာဖြစ်ပါတယ
်။ရာသီဥတုပြောင်းလဲမှုဇီဝမျိုးစုံမျိုးကိုယ်တွေဆုံးရှုံးမှုနဲ့ဆင်းရဲမွဲတင်မှုတိုးလာတာစတဲ့လက်ရှိစိန်ခေါ်ချက်မျိုးစုံရှိနေတယ်ဆိုပေမဲ့လည်းတဘာဝပဝန်းကျင်ပျက်စီးမှုကိုထိမ့်သိမ့်နိုင်အောင်ဆောင်ရွက်လို့ရပါသေးတယ်လို့လည်းဂျင်ဂရောကပြောပါတယ်။ဥသူရာသီပြောင်းလဲမှုကလူတိုင်းအပေါ်တည်ရောက်မှုရှိပေမဲ့ပဋိပက္ခဖြစ်တဲ့နေရာတွေဆင်းရဲနွမ်းပါသူတွေနဲ့အနာဂတ်မျိုးဆက်ကလေးငယ်တွေအပေါ်ပို့ပြီးတော့တည်ရောက်မှုရှိနေတာပါ။အပူချိန်ပြင်းထန်လို့တဲ့အတွက်မိုးခေါင်ရရှာပြီးစိတ်ပျိုးခင်းတွေပျက်စီးရတဲ့အပြင်စာနာရိတ်ခါနဲ့တန်ရှင်းတဲ့တောက်သုံးရည်တွေရှာပါလာပြီးဝင်ငွေတွေပါကျဆင်းလာနေရတာပါတခါကလေးတွေရဲ့ခန္ဓာကိုယ်ဖွံ့ဖြိုးနေချိန်မှာနှုတ်နယ်တဲ့အသက်ရှူလမ်းကြောင်းတွေဟာလည်းလေထုညံ့ညမ်းမှုကြောင့်ပိုးပြီးတော့ထိခိုက်နေရပါတယ်ဥသူရာသီပြောင်းလဲမှုကြောင့်ဖြစ်လာတဲ့ယောဂဗျ90ရာခိုင်နှုန်းလောက်ဟာအသက်9နှစ်အောက်ကလေးတွေအပေါ်ပိုးပြီးတော့တက်ရောက်နိုင်ခြင်းရှိတယ်လို့ Save the Children အဖွဲ့ကလည်းပြောဆိုထားပါတယ်ကဘာတဝါမှာဥသူရာသီပြောင်းလဲမှုအကျိုးဆက်ကြောင့်နှစ်စဉ်ပညာရေးကိုထိခိုက်နေရတဲ့ကျောင်းနဲ့အရွယ်ကလေးငယ်ပေါင်း38တန်းအထိရှိတယ်လို့လည်းဆိုပါရယ်နှစ်စဉ်နဲ့အမျှမိုးခေါင်ရေရှားမှုနဲ့ကြုံနေရတဲ့ကလေးငယ်ပေါင်းကလည်းတန်ပေါင်း160ဝန်းကျင်ရှိနေတာပါလက်ရှိကာလမှာပဲအမေရိကန်အပါအဝင်ကမ္ဘာနိုင်ငံစုံမှာပြင်းထန်တဲ့သဘာဝဘေးအန္တရာယ်နဲ့ကြုံနေရတဲ့ကလေးငယ်ပေါင်းကလည်းတန်ပေါင်း910အထိရှိနေတယ်လို့ Save the Children ကဖော်ပြထားပါတယ်ကျမအမပါ
ကူတော့သတင်းတွေကသုတအစစ်စစ်နဲ့ဆက်ပါမယ်ဗျာခက်ခဲနေသူတွေအတွက်ကူညီနေကြတဲ့အလှူရှင်တွေစေနာဝန်ထမ်းတွေကိုကုလသမဂ္ဂကဂုဏ်ပြုပြီး20စက်တင်ဘာ5ရက်ကိုအပြည့်အစုံအလှူဒါရနေ့အဖြစ်သတ်မှတ်ထားပါတယ်မန်ညွညွလွင်တင်ပြထားပါတယ
20 September 5ရက်နေ့ဟာ International Day of Charity အပြည့်အစုံရာအလှူဒါနနေ့ဖြစ်ပါတယ်။နိုင်ငံတကာကမေတ္တာနဲ့တဦးချင်းလူရန်ဒါနပြုနေသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO ဖွဲ့စည်းပြီးအလှူဒါနပြုနေမှုတွေစေတနာဝန်ထမ်းတွေကိုအတိအမှတ်ပြုတဲ့အနေနဲ့အပြင်တခြားသူတွေလည်းသူတို့နဲ့အတူပါဝင်လှူဆောင်နိုင်ကြဖို့လူရန်ထောက်ပံ့နိုင်ကြဖို့အတွက်ရည်ရွယ်ပြီးကုလသမဂ္ဂကသတ်မှတ်ထားတာဖြစ်ပါတယ်ကုလသမဂ္ဂအနေနဲ့စက်တင်ဘာလ5ရက်နေ့ကိုရွေးချယ်သတ်မှတ်ရတဲ့အကြောင်းရင်းကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်မာသာထရီဆာကွယ်လွန်ခဲ့တဲ့နေ့ကိုဂုဏ်ပြုပြီးသတ်မှတ်ထားတာပါ ီသာသနာပြုသီလရှင်တဦးဖြစ်တဲ့မာသဲထရီဇာကို1910ခုနှစ်ကအခုစကိုပီယာလို့ခေါ်တဲ့မြောက်မက်ဆီဒိုနီးယားရဲ့မြို့တော်မှာမွေးဖွားခဲ့ပြီးအယ်ဘေးနီးယန်းလူမျိုးအနွယ်ဝင်ဖြစ်ပါတယ်မာသာထရီဆာဟာ18နှစ်သမီးအရွယ်မှာကက်သလစ်သာသနာပြုအဖွဲ့မှာပါဝင်ခဲ့ပြီးတဲ့နောက်သီလရှင်တူအဖြစ်အိန္ဒိယနိုင်ငံကိုရောက်ခဲ့ပြီးစီးရဲနွမ်းပါသူတွေနဲ့စီးရဲမွေးတိမ်မှုတွေကြားမှာနာမကျန်းဖြစ်နေသူတွေကိုကူညီဆောင်ရှောက်မှုတွေပေးခဲ့ပါတယ်။ဒါအပြင်တခြားနိုင်ငံတကာကစီးရဲမွေးတိမ်မှုတွေနဲ့ရင်ဆိုင်နေကြရပြီးခက်ခဲနေသူတွေအားလုံးကိုလည်းလိုအပ်တာတွေကူညီလှူဒန်းပေးခဲ့တာအသက်89နှစ်ကွယ်လွန်ချိန်အထိပဲဖြစ်ပါတယ်မာသာထရီဆာဟာ1950ခုနှစ်မှာ The Missionaries of Charity ဆိုတဲ့ကိုယ်ပိုင်အလှူဒါနပြုသာသနာပြုအဖွဲ့ကိုတည်ထောင်ခွင့်ရခဲ့ပြီးအိန္ဒိယနိုင်ငံအပါအဝင်အာရှအာဖရိကလက်တင်အမေရိကကနိုင်ငံတွေမှာပါစင်ရင်နွမ်းပါပြီးအိုးမဲ့အိမ်မဲ့ဖြစ်နေကြသူတွေတဘာဝဘေးအန္တရာယ်ကြုံတွေ့နေကြရသူတွေအစာရေစာငတ်မခံမမှုနဲ့ရင်ဆိုင်နေကြရသူတွေယောဂါကပ်ပြီးခံစားနေရသူတွေဒုက္ခတွေတွေစတဲ့အခက်အခဲဒုက္ခရောက်နေသူတွေအားလုံးအတွက်နေထိုင်စရာအိမ်တွေဆေးရုံဈေးကမ်းတွေလှူဒန်းပေးရုံတင်မကတခြားလူအပ်တဲ့ပြုစုစောင့်ရှောက်မှုတွေကိုကိုယ်တိုင်ပါဝင်ဦးဆောင်ပြီးလှူဆောင်ပေးခဲ့တာပါ1989ခုနှစ်မှာတော့ငြိမ်းချမ်းရေးကိုချိန်ချောက်မှုတစ်ခုဖြစ်တဲ့ဆင်းရဲနွမ်းပါမှုနဲ့ဒီလိုစည်ရဲနွမ်းမမှုကိုကြော်လွှားနိုင်ဖို့ရုန်းကန်လှုပ်ဆောင်ခဲ့တဲ့အတွေ့ငြိမ်းချမ်းရေးနိုဘယ်ဆုကိုရရှိခဲ့ပါတယ်
။ We are people who have nothing, who are wanted by no one, who have become a burden to the society, who have forgotten what is love, what is human touch, and they are the...
အခုလိုမိမိအသက်အိုးအိမ်စည်းစိမ်ကိုစွန့်ပြီးလိုအပ်သူတွေအတွက်မေတ္တာထားကူညီလှူဒန်းသူတွေနဲ့အဖွဲ့အစည်းတွေအတွက်ရည်ရွယ်ပြီး2012ခုနှစ်ကစလို့ International Day of Charity ကိုသတ်မှတ်ပြီးနိုင်ငံအနှံ့အခမ်းအနားတွေကျင်းပခဲ့ကြတာပါနိုင်ငံအလိုက်အလှူအတန်းတွေပေးတာနဲ့ပတ်သက်ပြီး CEO World Online Magazine မှာတော့အခု2024ခုနှစ်အတွက်ကမ္ဘာပေါ်ကနိုင်ငံတွေထဲမှာဘယ်နိုင်ငံတွေကလူရန်ပေးကမ်းကူညီမှုပြုတာအများဆုံးလဲဆိုတာနဲ့ပတ်သက်ပြီးဖော်ပြထားပါတယ်။ဒီလိုဖော်ပြထားတဲ့နိုင်ငံပေါင်း126နိုင်ငံစီးရင်မှာထိတ်ဆုံးရှိနေတဲ့10နိုင်ငံကတော့ American ပြည်ထောင်စု၊မြန်မာနိုင်ငံ၊ New Zealand, Australia, Ireland, Canada, United Kingdom, Netherlands, Sri Lanka နဲ့အင်ဒိုနီးရှားနိုင်ငံတို့ဖြစ်ကြပါတယ်ဒီလိုလှူဒန်းပေးကမ်းကူညီမှုအများဆုံးရှိနေတဲ့နိုင်ငံတွေရဲ့စီးရင်မှာနောက်ဆုံးရှိနေတဲ့နိုင်ငံတွေကတော့ဂရိတရုတ်ဂျီမင်လစ်သူအိနီးယားပါလက်စတိုင်းဘူလ်ဂေးရီးယားဆာဗီယာမွန်တီနီဂရိုအာမေးနီးယားနဲ့ဂျော်ဂျီယာနိုင်ငံတွေပဲဖြစ်ကြပါတယ်ရှင
် VOA ရဲ့အစီအစဉ်တွေပတ်သက်ပြီးဝေဖန်အကြံပြုစာတွေကိုတော့ Bami SVOA news.com မှာပေးပို့နိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာ American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ပွဲလက်ရှိဒုသမ္မတ Kamala Harris ကသူ့ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကိုမိုက်ခရိုဖုန်းကိုတပြိုင်တည်းတစ်ချိန်လုံးဖွင့်ထားပြီးအပြန်အလှန်ပြောဆိုတဲ့စကားစစ်ထိုးပွဲပြောလွတ်ဖို့စနေနေ့ကတောင်းဆိုလိုက်ပါတယ်ဂါဇာမှာတော့အလဲပိုင်းနဲ့တောင်ပိုင်းကိုစနေနေ့ကအစ္စရေးကလေကြောင်းတိုက်ခိုက်လို့အနည်းဆုံးလူ49ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်ပိုလီယိုကာဝယ်ဆေးထိုးဖို့စီစဉ်နေတော့မှအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အီရတ်နိုင်ငံအနောက်ပိုင်းမှာတော့အမ်ဘာသဲကန္နာအထဲမှာခိုးအောင်းနေတဲ့ IS Islamist စစ်သွေးကြွတွေကိုနှိမ်နှင်းဖို့အမေရိကန်နဲ့အီရတ်တပ်ဖွဲ့ဝင်တွေပူးတွဲဆစ်ဆီလုပ်နေပါတယ်။စနေနေ့အစောပိုင်းတုန်းကတော့တရုတ်စူးစမ်းရှာဖွေသမော်တစဉ်ဂျပန်ရေပိုင်နယ်ထက်ကိုကျူးကျော်ဝင်ရောက်ခဲ့လို့ဂျပန်အစိုးရကဂျပန်ဆိုင်ရာတရုတ်တန်ယုံကတစဉ်တရုတ်အစိုးရကိုတရားဝင်ကန့်ကွက်ခဲ့ရပါတယ်ဗျာ။ထိတ်တန့်သတင်းအချင်းတွေကတော့ဒီလောက်ပါပဲ။အခုမနေ့ကအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Tracy White ဖြစ်ပါတယ်ခင်ဗျာ VOA American တိုင်းရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြသည်ခင်ဗျာသတ်တာရှင်များအားလုံးဘေးကနေကင်းပါစေကျွန်တော်ညီညာရေးပါ